အမေရိကန်ရဲ့မြန်မာနိုင်ငံဆိုင်ရာအမူအရာကိုပြန်လည်အသက်ဝင်လာအောင်လုပ်ဖို့အရေးပေါ်လိုအပ်နေတယ်လို့မစ်မက်ကော်နယ်အပါအဝင်အထက်လွှတ်တော်ပါတီနှစ်ပါတီကအမတ်တွေကအင်ကာနေမှာတောင်းဆိုလာကြပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကန်နဲ့အမေရိကန်နိုင်ငံကဖွံ့ဖြိုးတိုးတက်ရေးအဖွဲ့ USAID ညွှန်ကြားမှုစမန်တာပါဝါတို့ကိုပေးပို့တဲ့စာကိုသတင်းထုတ်ပြန်ရမှာအခုလိုပြောလိုက်တာပါဒေါက်တာကပြောထားခဲ့တဲ့သေးစင်နိုင်တော့လက်နဲ့မဟုတ်တဲ့ထောက်ပံ့ကူညီမှု non-lethal assistance ကိုမလိုအပ်ဘဲကျဉ်ကျဉ်မြောင်မြောင်အတိတ်ပဲဖွင့်ဆိုပြီးအကောင့်ထဲပေါနေတာနှိကွေးတာကြောင့်ခုခံရေးအားစုတွေကိုအချိန်ကြိုက်တက်ရောက်မှုရှိရှိထောက်ပံ့ကူညီရမယ့် American စုအရေးကြိုးပမ်းမှုတွေကိုအရေးပါပါနှောင့်နှေးစေတယ်လို့လည်း Mitch McConnell တို့ကပြောပါတယ်။စေပစ္စည်းတွေ၊ကြီးကားတွေ၊စောစောစီးစီးအချက်ပေးတဲ့ Raider စနစ်၊ Drone ဖြတ်စနစ်တွေ၊စစ်ကောင်စီရဲ့ ISR ထောက်လှမ်းရေး Drone ဖြတ်ကိရိယာတွေဓာရီကိုပေးခြင်းအပြင်စစ်ကောင်စီရဲ့တိုက်ခိုက်မှုကနေခုခံရေးအင်အားစုတွေကိုအကာအကွယ်ပေးနိုင်မှာဖြစ်ပါတယ်လို့မစ်မက်ကော်နယ်တို့ကဆိုပါတယ်လွတ်တော်ကနေလုံပိုင်ခွင့်ပေးထားပါရဲ့ဒီလိုအသက်ငယ်ပစ္စည်းတွေကိုမပေးဘူးဆိုတဲ့မူဝါဒကြောင့်ဖြစ်ရတာလို့နားလည်ပြီးအဲ့ဒီမူဝါဒကိုပြန်လည်စဉ်းစားဖို့လေလွတ်တော်မိုက်တွေကတိုက်တွန်းတော့ပါတယ်